မြန်မာနိုင်ငံအလဲပိုင်းဒေသတွေမှာရေကြီးနေမှုအတွင်းမှာတေဆုံးသူ20ထက်မနည်းရှိသွားပြီလို့မြန်မာနိုင်ငံမိသက်ဦးစီးဌာနကပြောပါတယ်။လောလောဆယ်ထိမန္တလေးတိုင်းရမဲသိန်းမြို့နယ်မှာ18ယောက်ပျော်ပွဲမှာ3ယောက်တေဆုံးတယ်လို့မိသက်တာဝန်ရှိသူတယောက်က VOA မြန်မာပိုင်းကိုပြောကြားပါတယ်။စစ်တောင်းမြေရဲ့ချင်းမှုကြောင့်ဘကိုးတိုင်းတောင်ကုန်းမြို့နယ်တွေကဒေသခံရာနဲ့ချီဟာလဲဘေးလွတ်ရာမှာသွားပြီးတော့နေနေကြရပါတယ
်။ရေရောရင်တန်းပြမှာပဲ။အဖွာဟိုတင်းနေတော့လာဘူးရတယ်နော်ခါလာပြရင်တော့ပါပြန
်ကျောင်းတစ်ကျောင်းမှာခေလုံးနေရတဲ့တောင်ငူဒေသတံဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်ကုန်ကဗီယက်နမ်နိုင်ငံကိုဝင်တိုက်ခဲ့တဲ့ယာဂီစူပါတိုင်ဖုန်းမုန်တိုင်းကရဲ့ကြောင့်မြန်မာနိုင်ငံအနှံ့မိုးကြီးပြီးတော့မြစ်တော်တော်များများဆိုးရရေမှတ်ကျော်ရေရှမ်းရေကြီးနေတာဖြစ်ပါတယ်ရန်ကုန်နဲ့မန္တလေးမြို့ကြားရေကြီးမှုကြောင့်ကားလမ်းရထားလမ်းတွေသွားလာရေးလည်းပြတ်တောက်နေပါတယ်ကရင်နီဒေသတွေဖြစ်တဲ့ဒီလွိုက်ကောဒီမော့ဆိုနဲ့ဖရူဆိုမြို့နယ်တွေကစစ်ပေးဆောင်စခန်းတော်တော်များများနဲ့ရေလွှမ်းပျက်စီးကုန်တယ်လို့ဒုက္ခသည်ကယ်ဆယ်ရေးအဖွဲ့တွေက VOA ပြောပါတယ်စစ်ပေးဒုက္ခသည်9000လောက်ကိုဒီရေပေးလို့ရပြောင်းရွှေ့ထားရတယ်လို့ကရင်နီလူသားချင်းစာနာထောက်ထားရေးနဲ့ပြန်လည်ထူထောင်ရေးဌာနကတာဝန်ရှိသူတွေကပြောပြပါတယ်ရေပေးကြုံနေရတဲ့ဒေသတော်တော်များများမှာပရဟိတကူညီကယ်ဆယ်ရေးတွေကပဲအကူအညီတွေပေးနေကြတာပါနေပြည်တော်ပဲခူးတိုင်းကယားပြည်နယ်မွန်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာရေပေးဒုက္ခသည်9000လောက်အတွက်ကိုကူညီကယ်ဆယ်ရေးစခန်း50ဖွင့်ထားတယ်လို့စစ်ကောင်စီရဲ့လူကယ်ပြန်ထမ်းဌာနညွှန်ကြားမှုရဲ့အပြောကိုတော့ AFP သတင်းနဲ့မှကိုးကားဖော်ပြထားပါရှင်